တော်ရရှိမြခင်ဗျာကျွန်တော်တို့မိတင်းနေထိုင်ရရှိကြတဲ့ဒီကဘာမြေကြီးနဲ့ကျွန်တော်တို့လူသားတွေဟာဒီကဘာမြေကြီးပေါ်မှာလူရဲလို့ဖြစ်လာခဲ့ကြတာနှစ်ပေါင်းဘယ်လောက်ကြာညောင်းခဲ့ပါပြီလဲနှစ်သန်းပေါင်းထောင်နဲ့ချီ၍ကြာမြင့်ခဲ့ပြီလို့ထုတ်ပြန်ခဲ့ကြပါတယ်သိပ္ပံပညာရှင်တွေရဲ့ဆန်းစစ်ထုတ်ပြန်ခြင်းနဲ့ခရိယန်တွေရဲ့ယုံကြည်ချက်ကွဲလွဲခဲ့ရတယ်ဘယ်လိုပဲဖြစ်ဖြစ်ဒီကဘာကြီးနဲ့လူသားတွေကိုဖန်ဆင်းတော်မူခဲ့သောအဖခမည်းတော်ဖျားနဲ့အတူရှိနေခဲ့သူကယ်တင်ရှင်ယေရှုခရစ်တော်ဖျားနဲ့အတူဒီကဘာမြေကြီးပေါ်မှာရှိခဲ့သူတပည့်တော်ကြီးရှင်ယောဟန်ရဲ့ဖော်ပြချက်ပါဝင်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်1နဲ့2ကိုဒီကနေ့သင်သိရတော့သမားကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ခရစ်တော်ခေါ်ရနောက်ကိုကောက်ကောက်ပါအောင်လိုက်လာခဲ့သူတပည့်တော်ကြီးရှင်ယောဟန်ရဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်1နဲ့2ကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာရှင်းလင်းတင်ပြထားပါတယ
်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာအဖဖခင်သခင်ထံတော်ဘာမှဝိညာဉ်တော်လမ်းပြခြင်းကိုကျွန်တော်တို့စတင်ပြီးတော့ခံယူခဲ့ကြပြီးတဲ့နောက်ဒီနေ့ဒီအချိန်မှတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့ကျမ်းစာလုံးတို့ကိုကျမ်းစကားများအလိုက်ဒီကနေ့ကျွန်တော်တို့စတင်ကြရပါပြီအဖဖခင်သခင်သည်လူသားတို့ဤအလင်းဖြစ်တော်မူ၏ဆိုတဲ့အချက်နဲ့ခေါင်းစဉ်ပေးပြီးတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကိုကျွန်တော်တို့စတင်လို့ပါလေအဲ့ဒီလိုအလင်းတရားဖြစ်သောသခင်အလင်းကိုချထားပေးတော်မူသောအရှင်ကိုအဖဖခင်သခင်ရဲ့သားသမီးများဆိုတဲ့ကျွန်တော်တို့အနေနဲ့ဘယ်လိုလုပ်ပြီးတော့မိသဟာယဖွင့်နေကြရလဲဆိုတာကိုတမန်တော်ကြီးရှင်ယောဟန်ရဲ့ဒီဩဝါဒစာဟာအစပိုင်းကနေစတင်ပြီးတော့ရှင်းလင်းဖော်ပြသွားမှလည်းဖြစ်ပါလေအလုံးမင်္ဂလာအပေါင်းနဲ့ခံကြောင်းလှသောအစအဦးပဲဖြစ်တယ်လို့ကျွန်တော်ကတော့ကျွန်တော်ယင်တဲ့မှခံယူထားပါတယ်မိษွေတို့ကလည်းအဲ့ဒီဂျေဇူးတရားကိုသိနာလေခြင်းစိတ်နဲ့ပဲဝေမျှသွားပါရစေမိษွေအပေါင်းတို့ကိုကိုကိုအပြည့်ညင်ရတယ်တနည်းအားဖြင့်စူးစားရင်ဖျားတောင်ဖြစ်လောက်တယ်ဆိုတဲ့အဆင့်အထိဝိညာဉ်တတ္တိအမျိုးမျိုးအကုန်လုံးမဟုတ်ရင်တောင်မှတယောက်စီမှတစ်မျိုးစီဝိညာဉ်ဇာတိရှိပြီးသားကြီးပဲဖြစ်တယ်တနည်းအားဖြင့်အဘိညာဉ်တတိစွန်းအားရှိပြီးသားပဲဖြစ်တယ်။တစ်ချိန်တည်းမှာအဲ့ဒီဝိညာဉ်မျိုးစေ့ကလွဲပြီးတော့ကြံရုပ်ဒရတ်တို့ကတော့လူကိုယ်ခန္ဓာမှာဘာဆိုဘာမှအရေးမဟုတ်ဘူး။အကောင်းမဟုတ်ဘူး။အပုတ်ကောင်ရုပ်ဆောင်နေပါသောဒီခန္ဓာကိုယ်ကိုဂယုကိုမဆိုင်ရဘူးဆိုတဲ့ Gnosticism အစွန်းရောက်အဘိဓမ္မာဟာအဖဖျားသခင်ကိုယုံကြည်သူလူအဖွဲ့အစည်းအတွင်ထိပါနှောက်ရှင်နေတယ်။ Stoic Epicurean လို့ခေါ်တဲ့နောက်ဆက်တွဲအယူအဆအပေါင်းတို့ဟာလေအဲ့ဒီရှေးကာလကနဦးအသင်းတော်ကြားထဲမှာဂျူမွေလျက်ရှိနေတယ်ဆိုတာတွေ့ကိုကျွန်တော်တို့ဖော်ပြရင်းနဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကိုနိဒန်းပြမိတ်ဆက်ပေးခဲ့ပြီးပါပြီ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အပုတ်ကောင်ရုပ်ဆောင်နေပါသောလူခန္ဓာကိုယ်နဲ့အတူအဲ့ဒီလူဇာတိကိုခံယူပေးခဲ့ပါသောလူကိုချစ်တော်မူသည့်အလင်းဤအရှင်အလင်းဤသခင်ဤအကြောင်းကိုအထူးအောက်မေ့သတိရစေနဲ့ကြံအဖွင့်စကားကတော့အခုလိုဖြစ်ကြောင်းပါရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာဒီဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏ရှေးဦးစွာကပင်ဖြစ်သောအရာတဲ့အဲ့ဒါကိုအင်္ဂလိပ်ကျမ်းကတော့ဘယ်လိုဆိုလဲဆိုရင် from the beginning လို့ဆိုထားပါတယ်အစအဦးဆိုတဲ့အဓိပ္ပာယ်နဲ့တစ်ထပ်သေးပါပဲနှုတ်ကပတ်တော်မှာအဲ့ဒီလိုအစအဦးဆိုတာဟာသုံးကြိမ်မြောက်ထဲကနောက်ဆုံးသောရှေးဦးဆိုင်ရာဖော်ပြချက်အနေနဲ့အခုအပိုင်းမှာရှေးဦးစွာကပင်ဖြစ်သောအရာလို့ဆိုလိုက်ပါတယ်အင်္ဂလိပ်ကတော့ကျွန်တော်ပြောခဲ့တဲ့အတိုင်းအစဦး၌ပင်ဖြစ်သောအရာပေါ့မိတ်ဆွေအပေါင်းတို့အဲ့ဒီလိုအစအဦးဆိုပြီးတော့သုံးကြိမ်သုံးကဖော်ပြထားတဲ့နှုတ်ကပတ်တော်အတွင်းမှာပထမအစအဦးနှစ်ခုဟာဖြင့်ဆင်တူညီပါတယ်ပထမအချက်ဖြစ်သောရှေးဦးကဖြစ်ခြင်းဆရာဟာကဘာဦးကျမ်းရဲ့ဏိဒံဖြစ်ပါလေအဲ့ဒါဟာအဖဖျားသခင်ဤလောကသူကြီးညာခြင်းဖြစ်ပါလေအစအဦး၌ဖျားသခင်သည်ကောင်းကျင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏တဲ့ကဘာဦးကျမ်းအခန်းကြီး1အငယ်1ကဘာသူပထမအချိန်ကြီးညာခြင်းပဲနေဆွေရက်ဆွေအရှင်ကင်းမဲ့သောအစအဦးဖြစ်ပါလေအဲ့ဒီအချိန်ကာလကိုကျွန်တော်ရဲ့သင်သိရသောတမန်ကျမ်းကိုစတင်ပြုစုခဲ့သောဒေါက်တာဂျေဗန်နမဂီဆိုတဲ့ပုဂ္ဂိုလ်ကြီးဟာသုတေသနသမားပေါင်းမြောက်များစွာတို့ရဲ့စာအုပ်ပေါင်းစာတမ်းပေါင်းကိုယာချီထောင်ချီဖတ်ရှုရင်းနဲ့တွက်ဆစဉ်းစားမိခဲ့တယ်လို့ဆိုပါတယ် သူဖတ်ရှုခဲ့ရတဲ့စာအုပ်စာတမ်းတွေကသာအပုံလိုက်တက်လာပြီးတော့ဘီလိုနဲ့မဆန့်အောင်ရှန့်ထွက်လာခဲ့တယ်။ဘယ်ပညာရှင်ဘယ်သူတေသီနဲ့ဘယ်သိပ္ပံအဖွဲ့အစည်းကမှအဲ့ဒီကောင်းကင်နဲ့မြေကြီးရဲ့ကြီးညာချက်ထွက်ပေါ်ခြင်းကိုရေးရေးပြပြမျှပင်းလျင်မဖော်ပြနိုင်ပါကြောင်းဆုံးဖြတ်ချက်ချမိတယ်လို့သူ့ရဲ့ရင်တွင်းခံစားချက်ကိုပွင့်လင်းစွာဖော်ပြပေးလိုက်ပါတယ်။ကျွန်တော်ကြားဘူးသမျှနဲ့ကျွန်တော်ဆက်လက်တင်ပြရအောင်မယ်ဆိုရင်တော့လူငယ်တဲ့ပထမကဘာစစ်ပတ်ဝန်းကျင်သိပ္ပံခေတ်မှာကဘာမြေကြီးဟာနှစ်ပေါင်း3သိန်းမှ9သိန်းလောက်အထိကြာညောင်းခဲ့ပြီးအိုမင်းခဲ့ပြီလို့သိပ္ပံပညာရှင်အများစုတို့ဟာသံပြန်ဆိုခဲ့ကြပါတယ်။အဲ့ဒီနောက်ပိုင်းမှာတော့အဲ့ဒီသိန်းကနန်းဟာပျောက်ပြီးတော့သံကနန်းကိုဆက်ပြီးတော့ရောက်ရှိလာခဲ့ပါတယ်။အဲ့ဒီလိုသံကနန်းနဲ့ချီပြီးဖော်ပြလာပါသောကဘာသက်တမ်းခန့်မှန်းချက်ဆရာဟာလေအခုနှောင်းပိုင်းကာလအချိန်ဒီအချိန်နေကြာလေးကြာလေးမှာသံပေါင်းတထောင်မှစတဲ့ဘီလီယံခေါ်အချိန်ကာလစီတို့တိုင်အောင်ကူးပြီးတော့ကနန်းတွေများစွာရှေလျားသွားခဲ့ပြီဖြစ်ပါတယ်။အချို့အချို့သော Christian Scientist များယုံကြည်သူတွေကထွန်းထွန်းပေါက်ပေါက်ရှိသောသိပ္ပံပညာရှင်များကလည်းယုံကြည်ခြင်းကယုံကြည်ခြင်းသက်သာသိပ္ပံကသိပ္ပံဆိုတဲ့အစွဲကလေးကတစ်ဖက်လူပေးတဲ့ဂုံတူးကလေးမလျော့အောင်လို့ဟုတ်တယ်။အဲ့ဒီလောက်ကြာခဲ့ပြီဆိုပြီးတော့စွတ်ကဲစွတ်ကဲနဲ့ဝင်ပြီးတော့အဖန်ပြုတ်နေတာတွေလည်းအများကြီးဖြစ်ပါတယ်။အဲ့ဒီခေဟောင်းခေတ် Theory အပေါင်းတို့မှာအကုန်လုံးကိုကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ဟာမဆန့်ကျင်ပါဘူး။အရေးကြီးတာကတော့ကဘာမြေကြီးသည်အလိုအလျောက်မှုလူပေါက်လာခြင်းမဟုတ်။အဘယ်ကြောင့်ဆိုသောအစအဦး၌နေဆွဲမရှိသဖြင့်ကြိုက်သလိုတွေးစား။မြည်သည့်အချိန်၌မဆိုဤကောင်းကင်နှင့်မြေကြီးသည်ဘုရားသခင်ဖန်ဆင်းခြင်းမှစတင်၍ဖြစ်ပွားသည်ဆိုတဲ့အချက်သားဖြင့်အဓိကဖြစ်ပါလေ။အဲ့ဒီလိုမှမဟုတ်ဖက်နဲ့သူ့ဖာသာသူပေါက်ကွဲ၍ဖြစ်ပေါ်တယ်။ပွတ်တိုက်၍ဖြစ်ပေါ်တယ်။ပေ၍ရွေ့၍ဖြစ်ပေါ်လာတယ်ဆိုတာကိုကျွန်တော်ဘယ်လို့မှလက်မခံနိုင်ပါဘူး Edwin Conlan ဆိုတဲ့ပုဂ္ဂိုလ်ကြီးပြောပြတယ်လို့ပြောရမယ်ဆိုရင်တော့စာပုံနှိပ်စက်ကြီးတစ်ခုပေါက်ကွဲပြီးတော့ Dictionary ကြီးတစ်ခုအလိုလိုဖြစ်လာတယ်ဆိုတာဟာမဖြစ်နိုင်သလိုဘဲပေါက်ကွဲမှုဘဲပွတ်တိုက်မှုနဲ့အဘယ်မြည်သောပဲ့ရွေ့ခြင်းများနဲ့မှဒီလူလောကကဘာကြီးဟာဖြစ်တည်မလာနိုင်ဘူးလို့ပဲပြတ်သားစွာတင်ပြလိုက်ပါတယ်ဟုတ်ပါတယ်ဒီကဘာလောကကလေးတစ်ခုအပါအဝင်ဒီစัจ java လာအနန္တကြီးရဲ့နောက်ဆွဲမှာအံ့ဘွေအနန္တရှိတယ်။ညံတော်အနန္တရှိတယ်။အဲ့ဒါကြောင့်မို့လို့လေအစအဦးဆိုတဲ့အချိန်ကာလကိုတိုင်းဟာအနန္တကာလဖြစ်သည်လို့ကျွန်တော်အခိုင်အမာတင်ပြလိုက်ပါရယ်။သောတာရှင်မိတ်ဆွေအပေါင်းတို့။ဖန်ဆင်းရှင်အနန္တတကုရှင်အဖဖရာသခင်ဟာကျွန်တော်လူသားတို့ကိုဖန်ဆင်းစအချိန်ကာလမှာဘူမိဗေဒအတက်ပညာကိုချက်ချင်းမပေးခဲ့ပါဘူး။တွေးခေါ်မျှော်မြင်ရေးသိပ္ပံကိုလည်းချထားမပေးခဲ့ပါဘူး။သူဟာကျွန်တော်လူသားတို့ကိုဖန်ဆင်းစအချိန်မှာဘူမိဗေဒအတတ်ပညာကိုမပေးခဲ့ပေမယ့်ဝါသနာပါသူတို့အနေနဲ့အခုအချိန်မှာသူဖန်ဆင်းတဲ့မြေကြီးကိုလေ့လာခွင့်ရှိအောင်မြေကြီးကိုပေးခဲ့တယ်။တွေးခေါ်မျှော်မြင်သဘောတရားတွေကိုကို့ဖာဖာကိုအသုံးပြုနိုင်အောင်လို့အုံနှောက်ကိုဖန်ဆင်းပေးသနာတော်မူခဲ့ပါတယ်။အဲ့ဒီလိုပထမမြောက်အစအဦးသို့မဟုတ် The Beginning ဆိုတဲ့အချိန်ရဲ့အပြီးမှာဒုတိယအချိန်အစအဦးဆိုတာကိုတော့တမန်တော်ကြီးရှင်ယောဟန်ရဲ့ခရစ်ဝင်ဤတန်းမှာအခုလို့ကျွန်တော်တို့ထပ်မံပြီးတော့တွေ့ကြရကြောင်းပါရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်1-4အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖျားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖျားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လေလူတို့၏အလင်းဖြစ်၏တဲ့သတိပြုမိကြပါစမိတ်ဆွေအပေါင်းတို့ past tense လို့ခေါ်တဲ့နောက်ကြောင်းပြန်ခဲ့၏သို့ဒီမဟုတ်ဖြစ်ခဲ့၏ဆိုတာမျိုးတစ်ချက်မှမပြောဘဲနဲ့အတိတ်ကိုသာပြောနေကြောင်းအလွန်ထင်ရှားနေပါလေဘယ်လိုပဲပြောပြောအင်္ဂလိပ်လိုမူရင်းအတိုင်းဖတ်ကြည့်လိုက်ရင်တော့ was ဆိုတဲ့ဝေါ်ဟာရကိုအထင်သာတွေ့ရတယ်အတိတ်ပဲကိုသေချာဘာသာပြန်ရမယ်ဆိုရင်ဖော်ပြပါအစအဦးဟူသည်ပင်ဖြင့်အစမရှိအဘယ်ကြောင့်ဆိုသောသူကိုယ်တော်တိုင်သည်အစမရှိသောဘုရားသခင်ဖြစ်တော်မူသည်ဆိုတာကိုပြောပြလိုက်ခြင်းနဲ့အတူတူပါတနည်းအားဖြင့်ကတော့ကျွန်တော်မိတ်ဆွေတို့ဖော်ပြပါအနန္တကာလကိုနောက်ပြန်ကြိုက်တဲ့လောက်ပြန်ပြီးတော့ဆွဲယူသွားကြပါတွေးခေါ်ကြပါဖန်ဆင်းခြင်းမရှိခင်ကာလကိုရောက်ချင်ရင်ရောက်သွားပါစေအဖဘုရားသခင်ကိုဆက်ဆက်ဖူးတွေ့ကြရလိမ့်မယ်ထိုဘုရားသခင်သည်လေကယ်တင်ရှင်သခင်ခရစ်တော်အဖြစ်သင်ကိုထင်ရှားစွာပြသလိမ့်မယ်လို့ကျွန်တော်ပြောချင်ပါ रे ဟုတ်ပါ रे မနေ့ကဏိဒန်းပြောလိုက်ခရက်က အဘိညာဉ်ခေါ်ထူးဆန်းသောဝိညာဉ်တကူကလွဲလို့လူသားရဲ့ခန္ဓာကိုယ်ဟာယုံညံ့လွန်တယ်။မြေကြီးသားပြီးပြီးမြေကြီးသားကိုသွားရမယ်။မြေတို့တက်တက်ပုတ်ပြက်ခြင်းသာဖြစ်ရမှာမဟုတ်လို့ဘာမှတန်ဖိုးမရှိဘူး။အဲ့ဒီလူသားရဲ့ဇာတိကိုခရစ်တော်အဖြစ်ဘုရားသခင်ဝိညာဉ်တော်ဟာခံယူတယ်ဆိုတာဟာမဖြစ်နိုင်ပါဘူးဆိုတဲ့ Gnosticism အတွေးအခေါ်တမားတွေးကိုကောင်းကောင်းကြီးဆုံးမရင်းနဲ့ကျွန်တော်ကိုပါရှင်းလင်းပြသစွာခံယူနားလည်နိုင်အောင်ဖော်ပြပေးခဲ့တယ်။အဖဘုရားသခင်ဤလူကိုချစ်ခြင်းတန်ဖိုးထားခြင်းအကြောင်းကိုကျွန်တော်ဟာအခုလို့တွေးခဲ့ကြရပြီးသားပါ။ဟုတ်ပါတယ်။စောစောတုန်းကကျွန်တော်တင်ပြခဲ့တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းမှာပဲအခန်းကြီး1အငယ်14ဟာအခုလို့အခိုင်အမာဖော်ပြခဲ့ကြောင်းပါ။နှုတ်ကပတ်တော်သည်လေလူဇာတိအဖြစ်ကိုခံယူ၍ယေຊုတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျေငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီသောသားတော်ဤဘုံကဲ့သို့သူဤဘုံတော်ကိုငါတို့သည်မြင်ရကြပြီတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်လေဖျားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်လေဖျားသခင်ဖြစ်တော်မူ၏ဆရာကိုမေ့လို့မရသလိုကျွန်တော်မိษွေတို့အနေနဲ့ဒီနှုတ်ကပတ်တော်ဖြစ်စေဖျားသခင်ကိုဖြစ်စေကယ်တင်ရှင်သခင်ခရစ်တော်သည်ဟူသောလူသားတိကိုခံယူသူဖျားသခင်သို့မဟုတ်သားတော်ကိုဖြစ်စေလူသားရဲ့ဇာတိပဂိအသွေးအသားအတွေးအခေါ်အဖျင်တော်ခံယူဖို့ရန်လွယ်ကူခြင်းမရှိလှဘူးဆရာကိုလေရှင်ယောဟန်ဟာပြက်ပြက်သားသားအဲ့ဒီအချိန်မှဒုံကရေကဖော်ပြထားခဲ့ပါသေးတယ်ဟုတ်ပါတယ်အဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1ရဲ့အငယ်4 5ရဲ့အငယ်30မှ33အတွင်းရဲ့ကိုစုပေါင်းဖတ်ကြည့်လိုက်မယ်ဆိုရင်အခုလို့တွေ့ရမှာပါထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူထိုသူသည်ဤလောက၌ရှိတော်မူပြီးဤလောကကိုလည်းဖန်ဆင်းတော်မူပြီးသို့တော်လည်းဤလောကသည်ထိုသူကိုမသိသူသည်မိမိဒေသအရသို့ကြွလာတော်လဲမိမိလူမျိုးတို့သည်သူ့ကိုလက်မခံပင်နေကြ၏ထိုသူကိုလက်ခံသမျှသောသူကြီးဟုသောကိုတော်ကိုယုံကြည်သောသူတို့အားဘုရားသခင်ဤသားဖြစ်ရသောအခွင့်ကိုပေးတော်မူ၏ထိုသားတို့မူကားလူမျိုးနှင့်ဆက်ဆံ၍ဖွာသောသားမဟုတ်မေထုံသံဝါသအဖြင့်ဖွာသောသားမဟုတ်လူအလိုအလျောက်ဖွာသောသားမဟုတ်ဘုရားသခင်ဖွာတော်မူသောသားဖြစ်သည်တဲ့မိတ်ဆွေအပေါင်းတို့အခုအချိန်မှတော့အစအဦးဆိုတဲ့ဇာတ်ကားကိုတတိယအချိန်မြောက်ကျွန်တော်တွေ့ကြရပြီ။ဟုတ်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့ဤဒန်းမှာအစအဦးဆိုတဲ့ဝေါ်ဟာရကိုတတိယအချိန်အမြောက်နှုတ်ကပတ်တော်ဤဖော်ပြချက်အဖြစ်ကျွန်တော်တွေ့ရပြီ။အခုအစအဦးကတော့အေယာမထူးခြားခြင်းနဲ့အစအဦးပဲဖြစ်ပါတယ်။ဟုတ်ပါတယ်။ရောမအင်ပါယာကြီးရဲ့အောက်ဣသရေလနေမည်ရဲ့ယေရုရှလင်မြို့တော်အောက်ဖက်မိုင်အစိတ်လောက်အကွာအဝေးကဘက်လင်ဆိုတဲ့မြို့ကလေးမှာလူသားတိကိုခံယူခဲ့ဘူးသူသခင်ဖွားမြင်တဲ့အစအဦးပဲဖြစ်ပါတယ်။အဲ့ဒီလူသားတိကိုခံယူခဲ့ပါသောသခင်ရဲ့အသက်တော်30လောက်အချိန်ကာလမှာတော့အင်မတန်နုပြူငေရွေလှသောယောဟန်လို့အမည်ရတဲ့ရေလုတ်သားလူငယ်ကလေးတယောက်ဟာသူ့အကိုယာကုပ်နဲ့အတူသခင်ရွေးကောက်၍ခေါ်တော်မူခြင်းကိုခံရပြီးတော့တပည့်တော်တယောက်ဘဝကိုရောက်ရှိခဲ့ရပါတော့တယ်။ရှင်မသက်ခရစ်ဝင်ကျမ်းမှတ်တမ်းများအရရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၈မှ27 22အတွင်မှအခုလိုကျွန်တော်တွေ့ရကြောင်းပါ။ဂါလိလဲအိုင်နာမှကြွတော်မူစဉ်ပေတရုဟူ၍ခေါ်ပေါ်သောရှိမုန်နှင့်အိန္ဒြေညီအကိုနှစ်ယောက်တို့သည်တငါဖြစ်၍အိုင်တွင်ပိုက်ကွန်ဖြန့်ချလျက်ရှိပြီကိုမြင်တော်မူခြင်းထိုသူတို့အားငါနောက်သို့လိုက်ကြလော့သင်တို့သည်လူကိုမျှားသောတငါဖြစ်စီခြင်းဟာငါပြုမည်ဟုအမိန့်တော်ရှိလေသောထိုသူတို့သည်ချက်ချင်းပိုက်ကွန်ကိုစွန့်ပြီးနောက်တော်သို့လိုက်ကြ၏ထိုမှလွန်ပြန်လျင်အခြားသောညီအကိုနှစ်ယောက်ဇေဘေဒဲဤသားယာကုပ်နှင့်ယောဟန်တို့သည်သူတို့အဖနှင့်အတူလှေပေါ်မှပိုက်ကွန်ပြင်းနေသည်ကိုမြင်၍ခေါ်တော်မူ၏ထိုသူတို့သည်လည်းချက်ချင်းအဖနှင့်လှေကိုစွန့်ပြေး၍နောက်တော်သို့လိုက်ကြ၏တဲ့ယာကုပ်ယောဟန်တို့ဟာရေလုတ်သားတွေတဲမှာတော့အတော်အတန်ချမ်းမြမ်းသာသာအစဉ်မျိုးရှိခဲ့လိမ့်မယ်လို့ကျွန်တော်သင်သိရသောတမန်ကျန်အဖွဲ့ကတွက်ဆပါတယ်သူတို့ဟာဖခင်ကြီးဇေဘေဒဲကိုကြံရေလုတ်သားတွေနဲ့ထားပစ်ခဲ့ပြီးတော့ခရစ်တော်ရဲ့နောက်တော်ကိုကောက်ကောက်ပါအောင်လိုက်သွားခဲ့ကြပါတယ်ဒါကြောင့်မို့လို့ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုမျက်စိနှင့်မြင်လျက် စိစိကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာတည်းဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့သူဟာကယ်တင်ရှင်သခင်ခရစ်တော်တဲ့ဆယ်နှစ်မကငယ်ရွယ်လိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်ဒါပေမဲ့သူလူဖြစ်လာပြီးတော့မှတ်မိလောက်တဲ့အရွယ်ကစတင်ပြီးတော့မိဘမောင်ပွားများကတဆင်ဖြစ်စေအကိုဖြစ်သူယာကုပ်မှတဆင်ဖြစ်စေဘက်လင်မြို့ကလေးမှဖွားမြင်ခဲ့ပြီးသောသခင်အကြောင်းကိုကြားနာခဲ့ကြရပြီသခင်ဟာအဲ့ဒီချိန်မှာနာဇရက်မြို့ကလေးမှလောကဆိုင်ရာဖခင်ဖြစ်သူယောသမေရောမာရီနဲ့အခြားညီအကိုမောင်နှမတို့နဲ့အတူဘဝကိုပင်ပန်းဆင်းရဲစွာရုန်းကန်စေရှိခဲ့လိမ့်မယ်။ဘယ်လိုပဲဖြစ်ဖြစ်သခင်ရဲ့လူဘဝအသက်တာပုံစံတွေးဟာအမှုတော်ကိုစတင်မဆောင်ရွက်မိအချိန်ကတည်းကထွန်းလင်းထင်ရှားခြင်းရှိခဲ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဟုတ်ပါတယ်။ကေတင်ရှင်ခန်းစားခဲ့ရပါသောဘဝသဏ္ဍာန်တို့ကိုစာလံတီခြင်းများအားဖြင့်ကျွန်တော်အတွက်နှုတ်ကပတ်တော်ဟာဗျာဒိတ်ပြုပေးထားတဲ့အချက်တွေရှိခဲ့ပါပြီ။ဒါ리고69ခုမြောက်သောစာလံဖော်ပြချက်တွေနဲ့ရှင်ပြီးတော့ကြည်စီခြင်းပါ रे 69ခုမြောက်သောစာလံရဲ့အငယ်9မှ12ကိုပြန်ကြည့်ပါကိုတော်အတွက်အကျွန်ုပ်သည်ကဲ့ရဲ့ခြင်းကိုခံရပါ၏အကျွန်ုပ်မျက်နှာသည်ရှက်ချင်းနှင့်ပြည့်စုံပါ၏ကိုညီအကိုတို့တွင်လူစိမ့်ဖြစ်ခဲ့ပါပြီတမိဒီသောပေါ့ဖော်တို့တွင်တကြွန်းတနိုင်ငံသားဖြစ်ခဲ့ပါပြီကိုတော်ဤအိမ်တော်၌ဆွဲလန်းပူပန်ခြင်းစိတ်သည်အကျွန်ုပ်ကိုစားပါ၏အကျွန်ုပ်ကိုကဲ့ရဲ့သောသူတို့၏စကားသည်အကျွန်ုပ်အပေါ်သို့ရောက်ပါ၏အကျွန်ုပ်သည်ငိုကြွေး၍စိတ်နှလုံးပါဖြင့်အစာရှောင်သောအကျင့်ကြောင့်ပင်ကဲ့ရဲ့ခြင်းကိုခံရပါ၏ရှော့တေအဝတ်ကိုဝတ်သောအခါသူတို့သည်သရိုတတ်ကြပါ၏ယုံ၌ထိုင်သောသူတို့သည်အကျွန်ုပ်တစ်ဖက်မှပြောဆို၍သေသောကျူးတို့သည်အကျွန်ုပ်ကိုအကြောင်းပြုလျက်တေးဖွဲ့၍ဆိုတတ်ကြပါ၏တဲ့မရှင်းဘူးလားအရာဟာကတိရှင်သခင်ခရစ်တော်ရဲ့လူဘဝအသက်တာပုံစံအကြောင်းဗျာဒိတ်တော်ဒီပဲဖြစ်ရလိမ့်မယ်။အဲ့ဒီအချိန်ကာလတွေကတည်းကနာဇရက်မြို့သားကလေးယေရှုဆရာရဲ့အကြောင်းကိုနာဇရက်နဲ့သိပ်မဝေးကွာလှတဲ့ဂါလိလဲပင်လယ်အရပ်သားယေလုသားကလေးတွေဖြစ်တဲ့ယောဟန်ယာကုပ်ညီအကိုတို့ဟာကောင်းကောင်းကြီးကြားနာခဲ့ကြရပူးလိမ့်မယ်။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်မှာဆိုရင်အသက်80ကျော်90နီးပါးလို့ခန့်မှန်းရတယ်တမန်တော်ကြီးရှင်ယောဟန်ဘုရားကိုအဲ့ဒီယောဟန်ရောက်ပြီသူ့ရဲ့အကိုဖြစ်သူတမန်တော်ရှင်ယာကုပ်ကတော့တမန်တော်ဝတ္ထုတဲမှာငငယ်ရွယ်ရွယ်နဲ့အသက်ခံလိုက်ရပြီအခုရှင်ယောဟန်ဟာဒီဩဝါဒစာကိုပြည့်စုံနေတဲ့အချိန်အဲ့ဒီရှေးအတိတ်ကာလသူ့ငယ်ဘဝအတွေ့အကြုံကလေးတွေကိုပြန်ပြီးတော့ကောက်သင်းကောက်တလို့အောက်မေ့မိရင်ဝိညာဉ်တော်ဤလမ်းပြမှုနဲ့အတူအလွန်စိတ်လှုပ်ရှားနေမှာပဲအဲ့ဒီလိုသူရဲ့အလွန်နှုတ်ပြုံငယ်ရွယ်သောဘဝမှာယေရှုဆိုတဲ့သူ့တဲ့ဆယ်နှစ်ခန့်ကြီးသောကယ်တင်ရှင်သခင်ရဲ့အကြောင်းတွေကိုသူကြားနာခဲ့ကြအပြီးနောက်မကြာခင်မှာပဲလူပြိုပေါက်ကလေးအရွယ်ကိုရောက်လာခဲ့တယ်။အဲ့ဒီအချိန်မှာတော့ညီအကိုနှစ်ယောက်ကဖခင်ကြီးဇေဘေရင်းနဲ့အတူဂါလိလဲပင်လယ်အိုက်မှာကွန်ပြစ်မလို့ကွန်များကိုပြင်ဆင်နေတဲ့အချိန်။ငါနောက်သူ့လိုက်ခဲ့ဆိုတဲ့သခင်ရဲ့အမိန့်တော်နဲ့ခေါ်ဆောင်ကိုသူတို့ကြားရတယ်။အဲ့ဒီအချိန်ကစပြီးတော့သခင်ရဲ့နောက်တော်ဘာမှာတပွားမှမခွဲမခွာလိုက်ပါသွားခဲ့တယ်။ထိတ်တန်းတပဲ့တော်ကြီးဖြစ်လို့လာခဲ့တယ်ဆရာတွေ့ကိုကျွန်တော်ဓမ္မသမိုင်းအရာထင်ရှားပြသားစွာနားလေသိကျွမ်းခဲ့ကြရပြီသားဖြစ်ပါတယ်။ထို့နောက်ကိုမျက်စိနှင့်မြင်လျက်ထို့နောက်စိတ်စိတ်ကြည်လျက်ထို့နောက်လက်နှင့်စမ်းသပ်ခဲ့ပြီးလျက်တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာယေရှုခရစ်ရဲ့နောက်တော်ဘာမှာတပည့်တော်အဖြစ်သုံးနှစ်သုံးမိုးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ပိုင်းမှာတမန်တော်ကြီးဖြစ်လာခဲ့တဲ့ရှင်ယောဟန်သူ့ရဲ့လက်တွေ့ဘဝမှာအခြေပြုတဲ့ဩဝါဒကိုရေးဖွဲ့ခဲ့တဲ့အချိန်သူ့ရဲ့ဘဝအတွေ့အကြုံကိုအခုလိုဖော်ပြနေသလိုတမန်တော်ကြီးရှင်ပေတရုဟာလေသူ့ရဲ့ဩဝါဒစာတည်တဲ့မှာအခုလိုပဲသူခံစားခဲ့ရတဲ့အတွေ့အကြုံတွေကိုထည့်ပြီးရေးခဲ့သေးတယ်ဆိုတာကိုကျွန်တော်ပြန်ပြီးတော့အောက်မေ့သတိရမိပါတယ်မှန်ပါတယ်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1ရဲ့အငယ်19ရေရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1ရဲ့အငယ်16မှ18အတွင်းတို့ရေးတွေ့ဟာကယ်တင်ရှင်သခင်ခရစ်တော်ကိုကိုယ်တွေ့ကြုံခဲ့ရသူတမန်တော်ကြီးရှင်ပေတရုရဲ့သစ္စာစကားတွေပဲဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်ပြန်လည်သတိရဖို့လိုပါတယ်အဘယ်အပြစ်မျှမရှိအငြိအကြီးနှင့်ကင်းစင်သောသိုးငယ်ကဲ့သို့သောခရစ်တော်ဤအသွေးတော်မျက်နှင့်ရွေးတော်မူသည်ကိုသိမှတ်ကြလောထိုခရစ်တော်ကဤကဘာမတိမရှိမီခံထားတော်မူခြင်းကိုခံနှင့်သည်ဖြစ်၍ကိုတော်အားဖြင့်ဘုရားသခင်ကိုယုံကြည်သောသင်တို့အဖို့ဤနောက်ဆုံးသောကာလ၌သ ထင်ရှားတော်မူပြီတဲ့အဲ့ဒါဟာရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး၁ရဲ့ဖော်ပြချက်ဖြစ်ပါလေရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး၁ရဲ့ဖော်ပြချက်အရအခုလိုဆက်လက်တွေ့မြင်နိုင်ပါလေငါတို့သခင်ယေရှုခရစ်ဤတကိုးတော်ကို၎င်းကြွလာတော်မူခြင်းကို၎င်းသင်တို့အားကြားပြောသောအခါငါတို့သည်ပရိယေနှင့်ပြင်ဆင်သောဒန္တာကြီးစကားကိုမလိုက်ဘုံအာနုဘောတော်ကိုကိုယ်တိုင်မြင်သောသူဖြစ်ကြ၏အဘယ်သို့နည်းဟုမူကားဤသူသည်ငါနှစ်သက်မြန်တို့ယားငါဤချစ်သားဘေဒီဟုသောအသံတော်သည်ထူးမြတ်သောအယောင်အဝါတော်တဲကထိုသခင်သို့ရောက်သောအခါခမည်းတော်ဖျားသခင်အထံတော်မှဂုံအသရိဘုံအာနုဘောကိုခံရတော်မူ၏။ကောင်းကင်ကရောက်လာသောထိုအသံတော်ကိုငါတို့သည်ဖန်ရှင်သောတောင်ပေါ်မှသခင်ဖျားနှင့်အတူရှိသောအခါကြားရကြ၏။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်ဝင်ကျမ်းအသီးသီးမှပြန်ကြည့်ပါ။တမန်တော်ကြီးရှင်ပေတရုတမန်တော်ကြီးရှင်ယာကုပ်နဲ့တမန်တော်ကြီးရှင်ယောဟန်တို့ဟာကယ်တင်ရှင်သခင်ခရစ်တော်နဲ့အတူမြင့်မတ်သောတောင်ကုန်းတစ်ခုပေါ်ကိုတက်တဲ့အချိန်ကယ်တင်ရှင်သခင်ခရစ်တော်ဟာဘုန်းတော်ပွင့်လင်းခဲ့ရတယ်။အဲ့ဒီအချိန်ကာလမှာပဲရှေးသန့်ရှင်သူနှစ်ဦးဖြစ်တဲ့အေလီယာမောရှေတို့နဲ့တွေ့ဆုံပြီးတော့စကားပြောဆိုခဲ့တယ်ဆိုတာတွေ့ကိုခိုင်ခံ့သောသမိုင်းမှတ်တမ်းများအဖြစ်ကျွန်တော်ရှင်းလင်းပြသစွာပြန်ပြီးတော့တွေ့မြင်နိုင်ပါတယ်။ရှမသဲခရစ်ဝင်ကျမ်းအခန်းကြီး18ရဲ့ဖော်ပြချက်အတိုင်းဆိုရင်အခုလိုဖြစ်ခဲ့ပါတယ်။သူတို့ရှိ၌ထူးခြားသောအစဉ်အယောင်နှင့်ပြည့်စုံသည်ဖြစ်၍မျက်နာတော်သည်နေကဲ့သို့ထွန်းတောက်လျက်အဝတ်တော်သည်အလင်းကဲ့သို့ဖြူလျက်ရှိ၏မောရှေနှင့်အေလိယာသည်ထင်ရှား၍ကိုတော်နှင့်အတူစကားပြောလျက်နေကြ၏ထိုအခါပေတရုကသခင်ဤရ၌နေပွေကောင်းပါ၏ကိုတော်ဘုတဲတဆောင်မောရှေဘုတဆောင်အေလိယာဘုတဆောင်တဲသုံးဆောင်ကိုအလိုတော်ရှိလျှင်ကျွန်ုပ်တို့သည်ဆောက်လုပ်ပါမည်ဟုလျှောက်လေ၏ထိုသူလျှောက်စင်တွင်ထွန်းလင်းသောမိုးတိမ်သည်ထိုသူတို့ကိုဖုံးလွှမ်း၍ဤသူသည်ငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်သူဤစကားကိုနားထောင်ကြလော့ဟုမိုးတိမ်ကအသံတော်ဖြစ်လေ၏တပည့်တော်တို့သည်ကြားရလျင်ပြတ်ဝတ်၍အလွန်ကြောက်လန့်ခြင်းရှိကြ၏တဲ့ရှင်းနေတာပဲမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့အခုအချိန်မှတမန်တော်ကြီးရှင်ယောဟန်ဟာကိုယ်မျက်စိနှင့်မြင်လျက်စီစီကြည်လျေသခင်ကိုလက်နှင့်စမ်းသပ်ခဲ့ပြီးလျက်သခင်ဤဘုန်းတော်ကိုထင်ရှားစေဖို့ရန်ကျွန်တော်ကိုဩဝါဒပေးလျက်ရှိနေပြီဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကိုမျက်စိနှင့်တတ်အံ့မြင်၍စီစီကြည်ခဲ့ဘူးသောသခင်အကြောင်းကိုမဟုတ်မမှန်ပဲနဲ့များဘလူကားမှဒီလိုအိုသေးကန်ဤအရွယ်ကြီးခါကုန်းနေတဲ့အရွယ်ကြီးရောက်မှထောင်ကျခံပြီးတော့စီကာပတ်ကုန်းတွေထည့်ပြီးတော့ရေးနေမှာမဟုတ်ပါဘူးရင်ဖွင့်နေမှာလည်းမဟုတ်ပါဘူးသင်ရှင်သောဝိညာဉ်တော်ဆိုရက်အဖဖျားသခင်ချပေးသောခွန်အားနဲ့အတူ Gnosticism ကိုအဘိညာဉ်သမားတို့ပြော့ပြော့နေတဲ့လူသားတဦးပိုင်ဆိုင်ရာဝိညာဉ်သတ္တိအပြင်ဖျားသခင်ကိုချစ်ကြောက်ယုံကြည်ခြင်းအပြင်သာလျှင်ဒီစာကိုရေးသားဩဝါဒပြုနေခြင်းဖြစ်တယ်။အကယ်၍သာယုံကြည်ခြင်းအသက်လမ်းကိုတိုက်ခိုက်နေတဲ့ Gnosticism သမားတို့ဟာဒီကျမ်းကိုသာစစ်စစ်ဖတ်ရှုပြီးတော့အလေးနဲ့ချင့်ကြင်နိုင်မယ်တွေးခေါ်နိုင်မယ်အမှန်တရားကိုမြင်အောင်ရှုကြည့်သုံးသပ်တတ်မယ်ဆိုရင်လေစစ်မှန်သောအဘိညာဉ်ဝါဒသို့ရီမဟုတ်ပုပ်ပြက်တတ်သောခန္ဓာတွင်းမှတခုတည်းသောမဟာဝိညာဉ်အင်အားဆရာဟာဖျားသခင်ကိုသိကျွမ်းခြင်းဒီဟုသောဝိညာဉ်အင်အားပင်ဖြစ်တဲ့အကြောင်းကိုမဖြစ်မနေလက်ခံကြရမှသာဖြစ်တယ်လို့ကျွန်တော်အလေးအနက်မှတ်ယူမိပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၁အငယ်၂ထိုအသက်သည်ထင်ရှားခဲ့ပြီငါတို့လည်းမြင်ရကြပြီခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သည်ခံ၍ပြသကြ၏ပို့ပြီးတော့တောင်းမှလေးနဲ့သွားပြန်ပါပြီနော်ထင်ရှားသောအသက်ကိုငါတို့လည်းမြင်ရကြပြီတဲ့မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ခရစ်တော်ကိုမြင်ဘူးပါသလားရုပ်တရက်နဲ့ကျွန်တော်မမြင်ဘူးပါဘူးသူအဖန်ကိုရောကြားရဘူးပါသလားရုပ်တရက်ကလစီဖြစ်တဲ့ neuron အာယုံခန်းစားချက်နဲ့တယောသံကိတာသံကာသံတွေ့လို့ကြားရတယ်လို့မကြားရခဲ့ဘူးပါဘူးမိတ်ဆွေတို့ကိုယေရှုရှင်ဘာသူလဲဆိုပြီးတော့ကျွန်တော်မကြာခဏတင်ပြဘူးသောကြ བྱ ာတပုတ်ကလေးနဲ့ဆက်လဲပြီးတော့ကျွန်တော်တင်ပြခြင်းပါတယ်ဝိုးတဝါမပီပြင်းယေရှုရှင်ဘာသူလဲလွယ်ကူခြင်းမရှိသိနိုင်ရန်လွန်ခက်ခဲအသက်ကိုသူနှင်းပါလို့အလင်းကိုဖြင့်သူဆောင်ပြစ်မှောင်ကိုဖြင့်သူဖြိုခွင် ယုံကျင်းတဲ့ရှေ့တော်မှောက်ဒူးထောက်တော့ဂုချက်ချင်းထွန်းတောက်မြင်တွင်တဲ့အဲ့ဒီသဘောတရားအတိုင်းပါပဲမိတ်ဆွေနောင်တဝိညာဉ်ကြိုးပဲ့ကြေမွသောစိတ်ပဝင်ဆိုတဲ့အဖဖျားသခင်ကိုနှိမ်ချစွာသောစိတ်အစဉ်နဲ့တိုးဖွေပါပြတ်ဝတ်ကူဝေကြပါအဲ့ဒီနေရာဖြင့်သူ့ကိုမိတ်ဆွေတို့မြင်တွေ့နိုင်ပါလေအသံတော်ကိုကြားရနိုင်ပါလေတနည်းအားဖြင့်ကတော့နှုတ်ကပတ်တော်အသက်လန်းကိုတက်လှမ်းခြင်းအဖြစ်ပေါ့မိတ်ဆွေတို့တတ်ရှင်းအပေါင်းတို့မမြင်လို့မယုံဘူးမကြားရလို့မယုံဘူးဆရာတွေ့ဟာတခြားနေရာတီမှာတော့သိဆိုးလိမ့်မယ်လို့ကျွန်တော်မထင်မိပါဘူးလူသားဟာလက်တွေ့သမားတွေ့ကြည့်ပြမဟုတ်ဘူးလားဒါပေမဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ရှင်ပြန်ထမြောက်ပြီးစအချိန်သောမဆိုတဲ့သိပ်ပန်ဤအလွန်ကြမှကြိုက်တတ်သူလက်တွေ့သမားဖြစ်ပါれဆိုတဲ့တပည့်တော်တယောက်ကိုဆုံးမခဲ့တဲ့သခင်ရဲ့စကားကိုကျွန်တော်ဒီနေရာမှာအထူးအောက်မေ့မိပါれရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး20အငယ်20နဲ့29မှာပါဝင်တဲ့အချက်တည်းဖြစ်ပါれသောမကလည်းအကျွန်ုပ်ဤအရှင်အကျွန်ုပ်ဤဖျားသခင်ဘာတကားဟုပြန်၍လျှောက်ဤယေရှုကလည်းသင်သည်ငါကိုမြင်သောကြောင့်ယုံခြင်းရှိဤငါကိုမမြင်ဘဲယုံသောသူတို့သည်မင်္ဂလာရှိကြ၏တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့နှုတ်ကပတ်တော်ဤအလင်းတန်းအတိုင်းအသက်တာကိုရှေ့ရှုရှင်သန်ကြပါစို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး7အခန်းငယ်3ကနေအခန်းငယ်5အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့